ပြင်သစ်သမရယောက်ောက်ပွဲအတွက်ဝေးလံခေါင်ဖျားတဲ့ပြင်သစ်ပိုင်နယ်မြေတွေမှာမဲယုံတွေကိုစနေနေ့ကစတင်ဖွင့်လှစ်ခဲ့ပါတယ်။ဒီယောက်ောက်ပွဲမှာဝင်ရောက်ရှင်ပြိုင်နေကြတဲ့သမရကိုယ်စားလှယ်လောင်း၁၁ဦးကလည်းမကြသေးခင်ရက်ပိုင်းတွေကဖြစ်သွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်မဲဆွယ်စည်းရုံးမှုတွေကိုမလုပ်ကြဖို့ပိတ်ပင်တားမြစ်ချက်ကိုလိုက်နာခဲ့ကြပါတယ်။အတ္တလန်ဒိတ်သမုဒ္ဒရာအတွင်းမှာရှိတဲ့ပြင်သစ်ပိုင်နယ်မြေတွေဖြစ်တဲ့စင့်ပီယာရဲမီကယ်လွန်တို့အပြင်ဖရန့်ဂီနီးယားနဲ့တောင်အမေရိကတိုက်အတွင်းကကာရေဘီယံကျွန်းမှာရှိတဲ့ဂွာဒယ်လုပစားတဲ့ဒေသတွေမှာမဲယုံတွေကိုစနေနေ့ကဖွင့်လှစ်ခဲ့တာပါပြင်သစ်နိုင်ငံပြည်ပကြီးမှာတော့ဒီကနေ့တင်းနှင်းကလေးနေ့မှာပဲမဲတွေစပေးကြမှာဖြစ်ပြီးမဲယုံပေါင်း 9,000 အတွက်ရဲတပ်ဖွဲ့ဝင် 5,000 ကိုချထားမှာဖြစ်တဲ့အပြင်နောက်ထပ်စစ်သား 9,000 ကိုလည်းကင်းလည်ခိုင်းထားပါတယ်အခုသတင်းပါကွန်ပိုင်းမှာပြုလုပ်တဲ့ဒီပထမတစ်ကြော့ရွက်ောက်ပွဲဟာမျိုးဆက်အတော်များများအတွက်အရေးပါဆုံးရွက်ောက်ပွဲအဖြစ်ရှုမြင်နေကြပြီးတိုင်းပြည်အတွင်းအလုတ်လက်မဲ့ဆရာခိုင်တို့ရှိနေတဲ့အပြင်တိုးတက်မှုမရှိတဲ့စီးပွားရေးအခြေအနေတွေဟာမဲဆန္ဒရှင်တွေအတွက်စိုးရိမ်မှုဖြစ်စေတဲ့အကြောင်းအရာတွေဖြစ်ပါတယ်။လူမှုစစ်တမ်းတွေအရကတော့မေလမှာပြုလုပ်မဲ့နောက်ဆုံးအဆင့်သမရရွက်ောက်ပွဲမှာအနိုင်ရပြီးတိုင်းပြည်ခေါင်းဆောင်ဖြစ်လာရေးအတွက်ကြိုးပမ်းနေကြသူကိုယ်စားလှယ်လောင်းနေတဲ့ထိတ်ကနေ၄ဦးကဥဆောင်နေကြောင်းပြသနေပါတယ်။ဒါပေမဲ့အခုချိန်ထိဘသူကိုမဲပေးမယ်ဆိုတာမဆုံးဖြတ်ရသေးတဲ့မဲပေးခွင့်ရှိသူ၃ဦးမှာ၁ဦးကနေအဆုံးဖြတ်ပေးလိမ့်မယ်လို့လည်းစစ်တမ်းတွေမှာဖော်ပြနေပါတယ်။